ထိုင်းနိုင်ငံဒီမိုကရက်ပါတီထိပ်တန်းအကြံပေးပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်ဟောင်းလင်းဖြစ်တဲ့ချွန်လီပိုင်ကဖွေထိုင်းပါတီအမတ်ဆွန်ဖုံအမွန်ဘီဘက်ကို258မဲ235မဲနဲ့အနိုင်ရပြီးထိုင်းအောက်လွှတ်တော်ဥက္ကဋ္ဌဖြစ်စနေနေ့ကရွေးချယ်ခံရပါတယ်။ချွန်လီပိုင်ဟာလက်ရှိအာဏာရစစ်အုပ်စုနဲ့သဘောထားတူတူလည်းဖြစ်ပါတယ်။လွှတ်တော်အမတ်469ဦးရဲ့ထောက်ခံမဲနဲ့စစ်အစိုးရကလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မနေ့ပိုင်းမှာထိုင်းလွှတ်တော်ကိုကျင်းပခဲ့တာပါ။လူငယ်တွေရဲ့ထောက်ခံမှုရထားတဲ့ Future Forward Party ခေါင်းဆောင်တနတုံကတော့တရားရုံးကအမိတခုကြောင့်လွှတ်တော်ကိုတက်ခွင့်မရပါဘူး။နိုင်ငံရေးမှာရေးပန်းစားတဲ့တနတုံကိုထိုင်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမှတ်အဖြစ်အတိအမှတ်ပြုထားပေမဲ့မီဒီယာကုမ္ပဏီတခုကစုရှယ်ယာတွေကိုတရားမဝင်ပိုင်ဆိုင်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရုံးကအမိချမှတ်ခဲ့တာပါ။တနတုံကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးသူရွေးကောက်ပွဲမဝင်ခင်မှာစုရှယ်ယာတွေကိုတရားဝင်လုပ်ခဲ့တယ်လို့ဆိုပါတယ်။